ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာမြန်မာပြည်သားတွေအများအပြားအလုလုကိုင်နေတာဖြစ်ပြီးမြန်မာစားတောက်ဆိုင်လေးတွေလည်းအနှဲငယ်ရှိပါတယ်။ဇူလိုင်လ9ရက်နေ့မနေ့တော့ကချင်းမိုင်ကမြန်မာဆိုင်ရှင်တဦးနဲ့အလုသမား10ဦးကိုချင်းမိုင်ခရိုင်လူဝင်မှုကြီးကြပ်ရေးဌာနကတရားမဝင်ဈေးဆိုင်ဖွင့်မှုနဲ့ဖမ်းဆီးအရေးယူခဲ့တယ်ဆိုပြီးမြန်မာအလုသမားရေးဆောင်ရွက်နေသူရောင်ကြီးဦးအလုသမားအဖွဲ့ကရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ်
။ဒီချင်းနိုင်ငံချင်းမိုင်မြို့မှာဗမာဆိုင်ရှင်ဘောပြောမစူးရှင်ဈေးကြောင်နဲ့ဆိုင်ပေါ်အဲဆိုင်ဆိုင်ကိုဝင်အောင်ဖန်ကြည့်တဲ့ခါမှာဆိုင်ရှင်ရောအလို့သမားဆယ်ဦးရောအလုံးစစ်တူအထက်ခံရတယ်အဖမ်းခံရတယ်ပေါ့လေအဲ့ဒါထိုင်းလူမှုကြီးကြပ်ရေးနေပြီးတော့ထိုင်းနိုင်ငံသားတွေကလုပ်ွင့်ရှိတဲ့အလို့ကိုင်တွေကိုဒီစိတ်တပိုင်းပတ်သက်ပြီးတော့ကျွန်တော်နိုင်ငံသားတွေဝင်အောင်လုပ်လုပ်ကိုင်တွေပေါ့မှာဝင်အောင်စစ်တေးရာကနေစီအောင်ဝင်အောင်စစ်စင်းရင်တရားမဝင်အလို့ကိုင်တွေတွေ့ရတဲ့ဖမ်းကြည့်ရတယ်သိရပါလေကြာ
နိုင်ငံသားတွေလုပ်ွင့်မရှိတဲ့အလို့တွေထဲမှာဈေးရောက်တဲ့အလို့လဲပါဝင်တယ်လို့လုပ်ပြမရတဲ့အလုပ်အမျိုးအစား20ကျော်ရှိတယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ထိုင်းနိုင်ငံလေးကိုဝင်ရောက်လာတဲ့နိုင်ငံသားအလုပ်သမားတွေပေါ့လေ။လုပ်လို့မရတဲ့အလုပ်ကိုင်းတွေဆိုပြီးတော့ထိုင်းလူမဝင်ကြီးခြားတာထိုင်းအစိုးရနေပြီးတော့တရားဝင်ကြောင်ထားတာမျိုးရှိတယ်။အဲ့ဒါကတရားဝင်ကြောင်ထားတဲ့ကအလုပ်ကိုင်း29မျိုးကျွန်တော်တို့သိရတယ်ပေါ့နော်။အဲ့ဒီထဲမှာဈေးရောက်တာတွေပါတယ်။နောက်ကကအသပြင်ဆိုင်တွေပါတယ်၊ဒပင်းရက်တာတွေပါတယ်။နောက်ကပြည်ပေါ်ကလုပ်ငန်းတွေပါတယ်။
အခုဆိုရင်မြန်မာပြည်တွင်နိုင်ငံရေးစီးပွားရေးစည်းရေးမတည်ငြိမ်မှုတွေဖြစ်ပြီးမှထိုင်းနိုင်ငံထဲမှာမြန်မာအစားအသောက်ရောင်းတဲ့ဆိုင်တွေပိုများလာတယ်လို့လည်းဦးမိုးကျော်ကဆိုပါတယ
်ဒီသားတွေကြိတ်တဲ့အဲဆိုလိုကမုန်ပြီးဟဲ့လားလက်ချီတူဟိုအီကောင်ဆွဲအာဒီရှာကောင်ဆွဲစတဲ့ဖြစ်ပေါ်ဒီကျွန်တော်မြန်မာပြည်သားတွေအများစုစားသုံးတတ်တဲ့ငတ်ဆာတွေနှိလေဆာတွေစတဲ့အဲ့လိုစားသုံးမှုတွေပေါ့ထုတ်လုပ်ပြီးရောင်းချနေတာပြီးဆိုင်တွေထုတ်ပြီးရောင်းချနေတာမျိုးလေပုံများလာတယ်လို့ပြောလို့ရပါတယ်ကြာဟုတ်ကဲ့ပ
ါဒီလိုနိုင်ငံသားတွေလုံလုံမရတဲ့ဈေးဆိုင်တွေထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းအများအပြားရှိပြီးချင်းမိုင်မြို့မှာလည်းတဖြည်းဖြည်းများလာတာပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုအောက်မှာလုတ်ကင်စားတတ်ဖို့ခက်ခဲလာတာကြောင့်အလုတ်ကင်ရှာဖွေလာကြတဲ့မြန်မာတွေဟာထိုင်းနိုင်ငံထဲမှာဈေးတိုင်လေးတွေဖွင့်ပြီးအစားအသောက်ရောင်းချတာတွေလုပ်လာကြသလိုဘန်ကောက်မဲဆောက်နဲ့ချင်းမိုင်မြို့တွေမှာလည်းမြန်မာစားတောက်ဆိုင်အတော်များများရှိလာတာဖြစ်ပါတယ်။ဒီလိုဆိုင်တွေကိုအခုလိုမျိုးရှောင်းတခင်စစ်ဆေးမှုတွေလုပ်တဲ့အချိန်မှာမနေ့ကမြန်မာ12ဦးဖမ်းဆီးခံရတာဖြစ်ပါတယ်ရှင်။